အမေရိကန်ပြည်ထောင်စုမှာ e-cigarette တောက်လို့အဆုတ်ကိုအကြီးအကျယ်ထိခိုက်နေသူရာနဲ့ချီရှိနေချိန်မှာအရသာထည့်ပြီးတောက်တဲ့ e-cigarette တွေကိုညူယောက်ပြည်နယ်မှာပိတ်ပင်လိုက်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုရဲ့ခိုင်ခိုင်မာမာအကြံပြုချက်တွေကြောင့်ပြည်နယ်ပြည်သူ့ကျန်းမာရေးရုံးကအင်္ဂါနေ့မှာစတင်ပိတ်ပင်လိုက်တာပါ။ချက်ချင်းအကျုံးဝင်တဲ့ပိတ်ပင်မှုအရညူယောက်ပြည်နယ်ထဲမှာပျို့အေးအရသာတွေကလွဲလို့ဂျန်နဲ့ e-cigarette အရသာတွေကိုရောင်းချခွင့်မရှိတော့ပါဘူး။အခုလိုပိတ်ပင်တားမြစ်မှုဟာထင်ထားတာထက်မြန်ဆန်တယ်လို့ e-cigarette ရောင်းသူတွေကတော့ပြောပါတယ်မီရှိဂန်ပြည်နယ်မှာလည်း e-cigarette ထဲထည့်တောက်တဲ့အရသာမျိုးစုံကိုပိတ်ပင်ဖို့အတည်ပြုထားပြီးဖြစ်ပေမဲ့ဥပဒေအနေနဲ့တော့မထုတ်ပြန်သေးပါဘူးတခြားပြည်နယ်တွေမှာလည်း e-cigarette တွေကိုပိတ်ပင်ဖို့အတွက်စဉ်းစားနေကြပါတယ်ပုံမှန်ဆဲလိတ်တောက်တာထက် e-cigarette တောက်တာကပိုပြီးဘေးကင်းတယ်ဆိုပြီးကြော်ညာနေတဲ့အပြင်အရသာမျိုးစုံထည့်တောက်နိုင်တာကြောင့်လူငယ်တွေကြားမှာပါရေပန်းစားလာနေပါတယ်e-cigarette တောက်တာနဲ့ပတ်သက်လို့ခိုင်လုံတဲ့တက်တဲ့အထောက်အထားမရှိတာပဲပိုကောင်းတယ်လို့ကြော်ညာနေတာမျိုးတွေမလုပ်ဖို့အတွက် e-cigarette ထုတ်တဲ့ Juul Company ကိုပြည်ထောင်စုအစိုးရတာဝန်ရှိသူတွေကတတိပေးထားပါတယ် e-cigarette တောက်သူတွေကြားအဆုတ်ထိခိုက်ပြီးနာမကျန်းဖြစ်နေတာကိုအရေးပေါ်ကင်တွယ်ဖြေရှင်းဖို့ရောဂါထိန်းချုပ်ကာကွယ်ရေးဌာနကလည်းဆောင်ရွက်နေပါတယ် American တဝမ်း e-cigarette ကြောင့်သေဆုံးသူ6ယောက်အပါအဝင်အဆုတ်နဲ့ဆိုင်တဲ့ကျန်းမာရေးထိခိုက်နေသူ400နီးပါးရှိပါတယ်